This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းနှစ်သက်မှာဘေးကင်းရန်ကွာကျန်းမာချမ်းသာရှိကြပါစေကြောင်းရေဒီယို NUG ဝိုင်းတော်သားများမှအဆုမွန်ကောင်းတောင်းအပ်ပါရယ်မင်္ဂလာနေ့နဲ့ခင်ပါရှင်ဒီကနေ့ဇန်နဝါရီလ1ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောင်းထုတ်ချက်ကိုຫນွေဦးလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဇန်နဝါရီလ1ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ကရင်နှစ်သစ်ကူးနေခန္ဓာအားလေးချောင်းမှဘုံကျဲတိုက်ခိုက်ခဲ့ခြင်းကို KNU ကကန့်ကွက်ရှုံးချတဲ့သတင်းကိုတင်ပြပေးကြပါတယ်။ဒီဇင်ဘာလ30ရက်နေ့ကရင်တက္ကရာ2964ခုနှစ်တလီထိုင်ခုတ်ဖို့တရက်နေ့မှာကြာရောက်တဲ့ကရင်နှစ်တစ်ကူပွဲတော်ကျင်းပရာနေရာများကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်ရှုံချကြောင်း KNU ကထုတ်ပြန်ထားပါတယ်ကင်းမြူသားစီယုံဒုသတူခိုင်တွင်ကယုကလာနှင့်ထီပရိုတာဂျာနှင့်မူဒရောခိုင်တွင်ကနိုဖောထီကျူရတို့မှကျင်းပခဲ့တဲ့ကင်းနှစ်တစ်ကူးနှင့်အခမ်းအနားပြီးပျော်ပွဲရှင်ပွဲများနှင့်အားကစားပွဲများကျင်းပရာနေရာများကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာပါယခုလောက်ရက်ကကင်းလူမျိုးများအထွတ်မြတ်ထားရာကင်းနှစ်တစ်ကူးပွဲတော်ကိုဂုံတိတ်ခါညှို့နှမ်းစေပြီးပွဲတော်တက်ရောက်သူများသွေးစွန်းညစ်တီတေးချေးပျက်စီးစေဖို့ရည်ရွယ်တဲ့လောက်ရက်အဖြစ် KNU ကသတ်မှတ်ပြီးပြင်းထန်စွာရှုတ်ချရဲလို့ဆိုပါတယ်ယနေ့ပြည်သူတရက်လုံးကြုံတွေ့နေရတဲ့ဒုက္ခဆင်းရဲများနဲ့အတူမြန်မာနိုင်ငံကိုစနစ်တကျဖျက်ဆီးနေတဲ့အဓိကတရက်ခံမှာလက်ရှိစစ်တပ်သားဖြစ်ပြီးကောင်းမွန်တဲ့အနာဂတ်ရဲ့နိုင်ငံရဲ့ပြုပြင်ပြောင်းလဲမှုကိုလိုလားတဲ့တပ်ဖို့တပ်မှုများကဦးဆောင်ကလက်ရှိအနေအထားမှာဖောက်ထွက်ပြီးတမိုင်းတစ်ကိုဖန်တီးကြဖို့တာဝန်ရှိတယ်လို့နားလည်ကြောင်း KNU ကဆိုပါတယ်ဆရာနာရှင်ဖြတ်သိမ်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်မှုကြိုးပမ်းနေကြတဲ့တော်လှန်ရေးအဖွဲ့များကရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိအာဏာသိမ်းစစ်တပ်ထဲမှပြည်သူကိုအမှန်တကယ်ကာကွယ်လိုသူများနဲ့တော်လှန်ရေးအဖွဲ့အစည်းများနဲ့ဆက်သွယ်ပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ရေးလမ်းကြောင်းမှာတာဝန်ရှိစစ်တပ်ကိုထူထောင်တဲ့လုပ်ငန်းစဉ်မှာပါဝင်ကြဖို့ဖိတ်ခေါ်ထားပါတယ်လူသားမျိုးနွယ်ပေါ်ကျူးလွန်နေဆိုးဝါးလှတဲ့ရာဇဝတ်မှု Crimes Against Humanity ပြစ်မှုမြောက်တဲ့တိုက်ခိုက်မှုမျိုးကို2964ခုနှစ်ကရင်နှစ်တစ်ကူးကျင်းပတဲ့အခါသမယမှာစစ်တပ်ကကျူးလွန်ခဲ့တာဖြစ်ပါတယ်။ပြည်သူလူထုကိုပြစ်မှတ်ထားတိုက်ခိုက်နေမှုများကိုတာဝန်ယူတာဝန်ခံတဲ့အမှန်တရားနဲ့တရားမျှတမှုစနစ်ကိုဖော်ထုတ်ကာရာဇဝတ်မှုကျူးလွန်နေတဲ့စစ်တပ်အဆင့်မျိုးမှာနိုင်ငံရေးတွင်းဝင်မပါတဲ့အခင်းအကျင်းဖော်ဆောင်ခြင်းလုပ်ငန်းစဉ်များမှာပါဝင်ခြင်းဖြင့်တမိုင်းစိုးကိုပြုပြင်ကြဖို့KNU ကသဘောထားထုတ်ပြန်ထားပါတယ်ပဒါနာနာယကဆရာတော်ဗဒန္နာသီရိရဲ့ဇာပနာခန္ဓာကို TNL ဒုဥက္ကဋ္ဌနဲ့စစ်ဦးစီးချုပ်တို့တွားရောက်ဖူးမြော်တဲ့တဲ့င်းကိုတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း TNL တပ်မဟာ3ထိန်းချုပ်နယ်မြေဟင်းဟောင်းကျွာကဆရာတော်ဗဒန္နာနန္ဒသီရိရဲ့အန်တီမအဂိဇာပနာခန္ဓာကို TNL ဒုဥက္ကဋ္ဌနဲ့စစ်ဦးစီးချုပ်တို့ကတွားရောက်ဖူးမြော်ခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ25ရက်နေ့မှ29ရက်နေ့အထိ5ရက်တိုင်တိုင်ကျင်းပပြုလုပ်ခဲ့တဲ့အန်တီမအခမ်းအနားသို့ PSLF TNLA ဒုဥက္ကဋ္ဌတဒုတိယဗိုလ်ချုပ်ကြီးတားချုပ်ကြာဒုတိယဥက္ကဋ္ဌနှင့်ဗိုလ်ချုပ်တားခူလန်စစ်ဦးစီးချုပ်ဗိုလ်ချုပ်တားဟိုပလန်နှင့်ဌာနဆိုင်ရာထိပ်ပိုင်းခေါင်းဆောင်များကတွားရောက်ဖူးမြော်ခဲ့ကြပါသည် ပဒနာနာယကဆရာတော်ဗဒနာနန္ဒသီရိမဟာထေမြတ်ဟာတက်တော်89နှစ်တိက္ခာတော်69ဝနှစ်1386ခုနှစ်တော်တင်းလာဇန်10ရက်အင်္ဂါနေ့ညနေ4နာရီခွဲအချိန်မှာဘဝနဲ့ထံပြန်လည်တော်မူခဲ့တာပဲဖြစ်ပါတယ်။ဆရာတော်ရဲ့ဥတုဇကလတ်တော်ကိုဒီဇင်ဘာလ28ရက်နေ့နဲ့28ရက်နေ့မှာလှည့်လည်ပူဇော်ခံခဲ့ပြီးဒီဇင်ဘာလ29ရက်နေ့မှာမီးသင်းကြိုခဲ့တယ်လို့သိရှိရပါတယ်။ဆရာတော်ဟာဟင်းဟောင်းကြည်ရွာဇေတဝန်ကျောင်းမှာကျောင်းထိုင်ဆရာတော်အဖြစ်58နှစ်တိုင်တာသနာဝင်ကိုထမ်းဆောင်တော်မူခဲ့တာဖြစ်ပါတယ်။ဆရာတော်ရဲ့အန်တီမအက်ကီဇာပနာပူဇော်ပွဲကိုကြည်ရွာအသီးသီးမှတပည့်ဒါရက်ကဒါရက်ကမတို့ကလောင်ရောက်ဖူးမြော်ခဲ့ကြပြီးဇာပနာပွဲဖြစ်မြောက်ရေးအတွက်ဒုတိယဗိုလ်မှူးကြီးတမဝါမှမတီလူတန်းခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။KNU တပ်မ6အတွင်းရှိအာနာသိန်းချမ်းဖက်စစ်ကောင်စီတပ်များမှနေ့စဉ်နဲ့အမျှဖြတ်တောက်တိုက်ခိုက်ခြင်းခံရပြီးအမျှအများသေဆုံးကဒဏ်ရာရရှိခဲ့ပြီးရိခါများပြက်လက်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ KNU ထိန်းချုပ်နယ်မြေကော့ဂရိတ်မြို့နယ်မြဝတီမြို့သို့ထိုးစစ်ဆင်လာတဲ့နိုင်ငံတော်အစင်အောင်စရစစ်ကြောင်းဟာမြဝတီမြို့သို့မရောက်နိုင်မီ KNLA ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့များ၏ပိတ်ဆို့တိုက်ခိုက်မှုကြောင့်ရှေ့ဆက်မတိုးနိုင်သလိုနောက်ပြန်ဆုပ်ရွေးလည်းမရနိုင်တော့ပေကော့ဂရိတ်မြဝတီအာရှလမ်းမကြီးပြီးတောင်ကျောတွင်မှသာပိတ်မိနေကြကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ31ရက်နေ့မှာလေ KNU တပ်မဟာ6 KNLA ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့များရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်အကြမ်းဖက်စစ်ကောင်စီတပ်သားတချို့တီဆုံးခဲ့ပြီးအမြောက်များဒဏ်ရာရရှိခဲ့ကာထိုပစ်ခတ်တိုက်ခိုက်မှုအတွင်းအကြမ်းဖက်စစ်ကောင်စီတပ်ထံမှလက်နက်ခဲယံတချို့ထပ်မံသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်အစင်းရှိအောင်စရစစ်ကြောင်းရဲ့လက်ရှိအခြေအနေဟာ KNLA ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်များရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်လက်နက်ခဲယံများရောနေလာပြီးရိခါများလည်းပြက်လက်နေကြကာထိုစစ်ကြောင်းမှစစ်တီတချို့ဟာလည်းအာဏာဖြင့်ညွန်ကြားလာတဲ့အထက်အမိတ်အားမလိုက်နာနိုင်တော့ပဲအလံဖြူထောင်ကတော်လှန်ရေးပူးပေါင်းတပ်ဖွဲ့များထံသို့အများအပြားအလင်းဝင်ရောက်လာကြသလိုနေ့စဉ်နဲ့အမျှတော်လှန်ရေးပူးပေါင်းတပ်များနဲ့လာရောက်ပူးပေါင်းခဲ့ကြတယ်လို့သိရှိရပါတယ်။ထို့အတူ KNU တပ်မဟာ6ဒူပလာခိုင်တွင်ဝင်းရဲမြို့နယ်မှာရှိတဲ့နှစ်ပေါင်းများစွာရာဇဝင်တွင်လာခဲ့တဲ့စစ်ကောင်စီရဲ့အဓိကကြားတဲ့အနန်းကွင်းပြူဟာစခန်းဟာလေ KNLA ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့များရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်နေ့စဉ်နဲ့အမျှထိခိုက်ဒေဆုံးဒဏ်ရာရရှိမှုများရှိနေပြီးစခန်းတွင်ရှိ၎င်းတို့ရဲ့ရိတ်ခါများဟာလေယောနေလာကထိုအနန်းကွင်းပြူဟာစခန်းတို့စစ်ကူလာတဲ့အကြမ်းဖက်စစ်ကောင်စီပူးပေါင်းတပ်ရင်းများဟာလေအနန်းကွင်းပြူဟာစခန်းတို့မရောက်နိုင်ကြပဲ KNLA ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့များရဲ့ဖျက်တောက်တိုက်ခိုက်မှုများခံနေရပြီးအများအပြားထိခိုက်ဒေဆုံးဒဏ်ရာရခဲ့ကြပါတယ်။ထိုအနန်းကွင်းပြူဟာစခန်းရဲ့စားနပ်ရိက္ခာအတွက် Wine 12လေယာဉ်နဲ့သာလာရောက်ချပေးနေရပြီးထိုလေယာဉ်မှလာရောက်ချပေးတဲ့ရိက္ခာတို့များမှလည်း၎င်းတို့စခန်းအတွင်းသို့အလုံးမကြပဲစခန်းပြင်သို့ကြောက်ရောက်ကာတော်လိုင်းပူပေါင်းတပ်များရဲ့သိမ်းဆီးရမိခြင်းခံရတယ်လို့ဖော်ပြထားပါတယ်။အဆိုပါစခန်းတွင်ရှိအကြမ်းဖက်စစ်ကောင်စီတပ်တချို့ဟာလည်းအထက်အမိတ်အားဖိစံ၍ထွက်ပြေးကာတော်လိုင်းပူပေါင်းတပ်များထံသို့လာရောက်ပူပေါင်းခဲ့ကြတယ်လို့သိရှိရပါတယ်။ KNU ဒူပလာခိုင်တပ်မဟာ6မှကျန်းရှိနေသေးတဲ့အကြမ်းဖက်စစ်ကောင်စီတပ်ရဲ့ဂျူဟာကုန်းနဲ့တပ်စခန်းများအား KNLA ဦးဆောင်တဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များမှနေရာအနှံ့နေစဉ်နဲ့အမျှပိတ်ဆို့တိုက်ခိုက်လျက်ရှိနေပြီးရန်သူအားခြွေစစ်စနစ်နဲ့အမြင့်ပြတ်သည့်အထိပေါ်ဆောင်လျက်ရှိကာခြွေစစ်စနစ်နဲ့အထိနာလျက်ရှိတဲ့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီတပ်များဟာလေလက်နက်ကြီးများနဲ့တော်လကောင်လေရင်ပြင်ဒရုန်းများနဲ့တော်လကောင်တော်လှန်ရေးပူးပေါင်းတပ်ဖွဲ့များပြန်လည်ဘုံကျဲတိုက်ခိုက်မှုကြောင့်အချို့သောလက်နက်ကြီးတီများမှပြည်သူနေကြေးရွာအတွင်းများသို့ကြရောက်ပောက်ကွဲခဲ့ပြီးကြေးရွာနေပြည်သူများလည်းဘေးလွရာသို့ထွက်ပြေးတိမ်းရှောင်နေကြရသလိုအချို့မှာလည်းထိမှန်သေးဆုံးဒဏ်ရာရခဲ့တဲ့အပြင်ပြည်သူပိုင်းဥယင်ချမ်းမြေနဲ့အိုးအိမ်ပစ္စည်းများစွာလည်းထိမှန်ပျက်စီးခဲ့ရကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မင်းတက်ခလာယာ284တမစကန်းစွန့်ခွာထွက်ပြေးလာတဲ့စစ်ကောင်စီတပ်သား3ဦးကိုဖမ်းဆီးထိန်းသိမ်းထားတဲ့သတင်းအားတင်ပြပေးကြပါတယ်။ချင်းပြည်နယ်မင်းတက်ခိုင်မင်းတက်မြို့ခလာယာ284တရင်မှာစကန်းစွန့်ခွာထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သား3ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဗျူဟာအမှတ်87ရောဗျူဟာကထုတ်ပြန်ထားပါတယ်။ချင်းညီနောင်နယ်မဟာမိတ်ပူးပေါင်းတပ်ဖွဲ့များရဲ့ထိုးစစ်ကြောင့်ခလာယာ284တက်ကစကန်းစွန့်ခွာထွက်ပြေးလာတဲ့စစ်ကောင်စီတပ်သားသောမျိုးထကျော်လဲနေလှခိုင်စုသူ၃ဦးကိုရောနယ်အတွင်းတနေရာမှာဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။ရောပြူဟာအနေနဲ့ဖမ်းဆီးရမိတဲ့ စစ်တုံးပန်းများကိုစစ်ဥပဒေနဲ့အညီထိန်းသိမ်းထားပြီးလိုအပ်တဲ့တကူရည်သုံးဆောင်ပစ္စည်းများဖြည့်ဆည်းပေးခြင်းကျန်းမာရေးနဲ့ဆေးဝါးကုသမှုပေးခြင်းများကိုဆောင်ရွက်ပေးလျက်ရှိတယ်လို့သိရှိရပါတယ်။ရော့ဒေတာအတွင်းစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေကြတဲ့စစ်ကောင်စီတပ်သားများအနေနဲ့ပြည်သူရင်ခွင်ခိုးလုံပါကဂျီဝါ81ရော့ဗျူဟာကိုဆက်သွယ်နိုင်ပြီးလက်နက်အပြည့်စုံနဲ့ခိုးလုံလာပါကထိုက်တန်စွာဂုံးပြူချင်းမြင့်ပေးမှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ကျိုးပင်ကောင်းမျိုးနဲ့ဥယျာဉ်ကြီးအုပ်စုဥယျာဉ်ကြီးကျွော်ရှိစစ်ကောင်းစီနဲ့ပြူစောတိစစ်ကြောင်းအား၂ရက်တိုက်ခိုက်မှု၁၁ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။တာယာဝတီခိုင်တရင်3801တပ်ခွဲတီရိုးမ GBK PDF ပြည်သူ့ကာကွယ်တပ်ဖွဲ့နဲ့တာယာဝတီခိုင်တရင်3802တပ်ခွဲတီ Dragon Brothers GBK PDF ပြည်သူ့ကာကွယ်တပ်ဖွဲ့နဲ့ပဲခူးရိုးမ BTZM GBKPDF နဲ့တာယာဝတီခရိုင်ပကဖအဖွဲ့နဲ့မဟာမိတ်ပူးပေါင်းတက်စုတို့မှာ2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ညနေပိုင်း 4:30 အချိန်မှာ60မမ40မမလက်နက်ကြီးလက်နက်ငယ်များနဲ့စတင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲ2:00ကြာထိတွေ့မှုဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ပြူစောထီများမှ9ယောက်သေဆုံးခဲ့ပြီးဥယျာဉ်ကြီးကျေးရွာဖုန်ကြီးကျောင်းသို့တက်ဆုတ်ထိုင်ချခဲ့တယ်လို့ဖော်ပြထားပါတယ်။2024ခုနှစ်ဒီဇင်ဘာလ30ရက်နေ့မနက်ပိုင်း 9:00 ချိန်မှာထပ်မံပစ်ခတ်တိုက်ခိုက်ခဲ့ရာတိုက်ပွဲ2:00ကြာဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ပြူစောတိ6ယောက်ထပ်မံသေဆုံးခဲ့ကအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပြီး2ရက်ဆက်တိုက်တိုက်ပွဲအတွင်းစစ်ကောင်စီနဲ့ပြူစောတိစုစုပေါင်း11ယောက်သေဆုံးခဲ့တယ်လို့သိရှိရပါတယ်။2024ခုနှစ်ဒီဇင်ဘာလ30ရက်နေ့ညနေ 4:00 ချိန်မှာနာရီကား3စီးနဲ့လာရောက်တဲဆောင်သွားတယ်လို့မျက်မြင်ပြည်သူတူစီကလည်းသိရှိရပါတယ်ခင်ဗျာ။အကြမ်းဖက်စစ်ကောင်စီက PNL ကို PNL ဌာနချုပ်ကိုဂျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ဒီဇင်ဘာလ31ရက်နေ့မနက်7နာရီချိန်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြမ်းဖက်စစ်ကောင်စီကပို့အုပ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကို PNL ဌာနချုပ်ကိုဂျက်တိုက်လေရင်နဲ့ဘုံလေးလုံးကျဲချတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရစေ။ပုံကျဲတိုက်ခိုက်မှုကြောင့်ဌာနချုပ်အတွင်းအများပြည်သူကိုဝန်ဆောင်မှုပေးနေတဲ့စေကံတစ်ခုထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ရေပြာရင်စခန်းမှာရဲတပ်သားတဦးလက်နက်နဲ့တကွာအလင်းဝင်လာတဲ့တဲ့င်းကိုတင်ပြပေးကြပါတယ်။မကွေးတိုင်းပခုတ်ကူကင်းအိုင်ပေါင့်မြို့နယ်ရေပြာအိုင်ရဲစခန်းမှာရဲတပ်သားတဦးလက်နက်နဲ့တကွာအလင်းဝင်လာခဲ့တယ်လို့ Young Revolution Front ကတဲ့င်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ31ရက်နေ့မနက်ပိုင်းမှာပေါ့တောင်ပိုင်း YRF ဘက်ကပါဘိုနားပေါက်တပ်ဖွဲ့ထံသို့ဆက်သွယ်ပြီးအလင်းဝင်လာတယ်လို့ဆိုပါတယ်။၎င်းရဲတပ်သားဟာ G3 တန်းတန်းတလက် G82 တောင်းတို့ကိုတပါးတည်းယူဆောင်လာခဲ့တယ်လို့ပေါ့မြို့ဘော်က၎င်းရဲတပ်သားရဲ့မိခင်ဖြစ်သူကိုပါတပါးတည်းကယ်ထုတ်နိုင်ခဲ့တယ်လို့သိရှိရပါတယ်။နောက်ထပ်လဲ CDN ပြုတ်လုလို့တဲ့စစ်ကောင်စီတပ်သားများအနေနဲ့ YRF ထံကိုဆက်သွယ်နိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ကပ
ါ Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမှုမှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ရုံးတာဝန်ရှိသူများ PDF တင်နန်းသူတင်နန်းသားများနဲ့တွားရောက်တွေ့ဆုံပြီးလိုအပ်တင်များကိုထပ်ပို့ပေးအပ်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့ဝန်ကြီးချုပ်ရုံးတာဝန်ရှိသူများသည်ပြည်သူ့ကာကွယ်ရေးတပ်မတော် PDF တင်နန်းကျောင်းများသို့တွားရောက်ပြီးတင်နန်းနီးပြအဖွဲ့များတင်နန်းသူတင်နန်းသားများကိုတွေ့ဆုံနှုတ်ဆက်ကာနေ့လယ်စာကြွေးမွေးခြင်းလိုအပ်တော်အသုံးဆောင်ပစ္စည်းများကိုပေးအပ်ခြင်းများပြုလုပ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်။တင်နန်းသူတင်နန်းသားများနဲ့တွေ့ဆုံရာတွင်ပြည်ထောင်စုဝန်ကြီးချုပ်ကမိမိတို့ရဲ့ကိုယ်ပိုင်ဘဝတွေကိုဆွလုပ်ပြီး PDF တွေအဖြစ်နဲ့တော်လှန်ရေးမှာပါဝင်လာကြတဲ့လူငယ်တွေကိုလေးစားကျေးဇူးတင်ကြောင်း PDF တွေဟာမြန်မာနိုင်ငံရဲ့တမိုင်းအသက်ကိုအသက်သွေးကြောတွေနဲ့ရေးထိုးနေကြသူများဖြစ်ကြောင်းဆရာနာရှင်တွေကြောင့်အောက်ကျနောက်ကျဖြစ်နေရတဲ့နိုင်ငံတော်ကိုပြန်လည်ထူထောင်တည်ဆောက်ကြတဲ့အခါမှာလဲဒီလူငယ်တွေရဲ့အားနဲ့ပဲတည်ဆောက်ကြရမှာဖြစ်ကြောင်းဒါကြောင့်ရဲဘော်ရဲဘက်တွေအချင်းချင်းအပြန်အလှန်ဆောက်ရှောက်ကြရင်စစ်ရေးရည်မှန်းချက်တွေကိုပေါက်မြောက်အောင်မြင်အောင်ဆောင်ရွက်ကြစေလိုကြောင်းစသည်ဖြင့်ပြောကြားခဲ့ပါတယ်။အဆိုပါခရီးစဉ်တွင်ပြည်ထောင်စုဝန်ကြီးချုပ်နှင့်အတူအလုံသမားရေးရာဝန်ကြီးဌာနဒုဝန်ကြီးဦးကျော်လီပြည်ထောင်စုဝန်ကြီးချုပ်၏ကိုရေးအရာရှိ ဝန်ကြီးချုပ်ယုံအမြဲတမ်းအတွင်းဝန်ဒေါ်ကြည်ပြဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုစစ်ရေးချုပ်ဒေါက်တာရင်းမာတောင်ပိုင်းစစ်ဒေသဒုစစ်ဒေသခွဲမှုနှင့်ရဲဘော်စောရှာကာကွယ်ရေးဝန်ကြီးဌာနလူပညာအကြံပေးဒေါက်တာလောကနဲ့တောင်ပိုင်းစစ်ဒေသအထူးစစ်ဆေးရေးတပ်ဖွဲ့ SOF တပ်ဖွဲ့မှုရဲဘော်အောင်ဆန်ရှာပြည်သူကာကွယ်ရေးတပ်မတော် PDF နှင့်ပတ်ကပ်ဖတာဝန်ရှိသူများလိုက်ပါခဲ့ကြကြောင်းသိရပါတယ်ခင်ဗျာ2024မှာအကြံပတ်ဆက်တက်ကစစ်ရေးနိုင်ငံရေးနိုင်ငံတကာရေးရတဲ့စီးပွားရေးပါဝင်အရာအလုံးကြဆုံးနေပြီလို့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။2024မှာအကြံပတ်ဆက်တက်ကစစ်ရေးနိုင်ငံရေးနိုင်ငံတကာရေးရတဲ့စီးပွားရေးပါဝင်အရာအလုံးကြဆုံးနေပြီလို့ဒီဇင်ဘာ31ရက်နေ့တက်ကူမေခုံးမှာလူ့ခွင့်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။တော်လှန်ရေးကာလအတွင်းမှာနေရာကဏ္ဍအသေးသေးကလည်းဆက်လက်တိုက်ပွဲဝင်နေကြတဲ့ရဲဘော်ရဲမင်းတိုက်ပွဲဝင်သူရဲကောင်းများအလုံးကိုလေးစားပါတယ်။ကုန်ပြူပါတယ်2024မှာအချမ်းပတ်စစ်တကစစ်ရေးနိုင်ငံရေးနိုင်ငံတကာရေးရတဲ့စီးပွားရေးပြည်သူလူထုပူးပေါင်းပါဝင်ရေးလုပ်ငန်းစဉ်အားလုံးမှာအဖက်ဖက်ကကြာဆုံးနေတာအလုံးအသိဖြစ်ပါတယ်ဘလို့ပဲစစ်တကတက်ဖြတ်မှုတွေရှိရှိဖိနှိပ်မှုတွေရှိရှိကြောက်စိတ်နဲ့ကျွန်တော်တို့တော်လှန်ရေးကိုမတားဆီးနိုင်ပါဘူးလို့ဝန်ကြီးကပြောပါတယ်အချမ်းပတ်စစ်တဟာလက်ရှိမှာဆက်ရှုံးနေတဲ့အတွက်ရင်းချရေးဆွေးနွေးပွဲများလဲကန့်လန့်လျက်ရှိနေပါတယ်ခင်ဗျာဂျာမနီနိုင်ငံ Frankfurt မြို့တွင်ကျင်းပတဲ့ကယင်တစ်သက်ကူအခမ်းအနားသို့ပြည်တော်စုဝန်ကြီးနော်ဆူဇနာလှလှဆူဂုံပြူတဝန်လွာပေးပို့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ဒီဇင်ဘာ31ရက်ဂျာမနီနိုင်ငံ Frankfurt မြို့နေရက်ပိုင်း၌ကျင်းပပြုလုပ်သောကယင်တစ်သက်ကူအခမ်းအနားသို့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်တော်စုဝန်ကြီးနော်ဆူဇနာလှလှဆူမှတဝန်လွာပေးပို့ခဲ့ပါတယ်။အဆိုပါတဝန်လွာအားဂျော့ချူချူမျိုးဝင်းမှဂုံပြူဖတ်ကြားခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။ဆလဘီတော်လန့်အမွေကမ်ပိန်းဆက်လက်ပဝင်ပေးကြဖို့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနတိုက်တွန်းဆိုတဲ့သတင်းကိုတင်ပြသွားပါမယ်။တော်လန့်အမွေကမ်ပိန်းဆက်လက်ပဝင်ပေးကြဖို့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်။ Happy New Year လို့နှုတ်ခွန်းဆက်ရင်းနဲ့အာနာရှင်လက်အောက်မှာအသက်ရှင်သန်ရေးအတွက်ကြိုးပမ်းအားထုတ်နေရတဲ့ဆက်ဆံဘဝတွေနဲ့အကျဉ်းထောင်တွေကပြည်သူတွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေခံစားနေကြရပြီးအခြေခံလိုအပ်ချက်တွေတော့မရရှိနိုင်တဲ့အနေအထားမှာအခြေခံလိုအပ်ချက်တွေဖြစ်တဲ့လုံခြုံတဲ့နေတနစ်တာစားစရာတောက်သုံးရည်နဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာမလိုတဲ့အနေအထားတစ်ခုရောက်မှသာလေပုံပုံကောင်းမွန်တဲ့ဘဝရှိရေးအတွက်တစ်ဆင့်ထက်မှန်ကြိုးပမ်းနိုင်မှာဖြစ်ပါတယ်။ MOWYCA ဝန်ကြီးဌာနကလည်းအခြေခံလိုအပ်သောနေရာများကိုလည်းကိုယ်ကြီးထောက်ပံ့ပေးနိုင်ဖို့အတက်အကျဆုံးစ조사နေတဲ့အချိန်မှာပြည်သူတွေအဖြစ်ဝိုင်းဝန်းဖြစ်တင်ပေးနိုင်စေရန်ဌာနကတော်လန့်အမွေကမ်ပိန်းလေးပြုလုပ်နေလျက်ရှိပါတယ်လို့ဖော်ပြပါတယ်။ကမ်ပိန်းမှာရရှိငွေများကိုဆက်လျှောက်ကလေးများနဲ့အမျိုးသမီးများအတွက်30ရာခိုင်နှုန်းထောက်တန်ကျအမျိုးသမီးများနဲ့လူငယ်များအတွက်30ရာခိုင်နှုန်းအမျိုးသမီးရဲဘော်များအတွက်အထွေထွေအသုံးစရိတ်အတွက်30ရာခိုင်နှုန်းအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနရမုံငွေ30ရာခိုင်နှုန်းစသည်ဖြင့်ခွဲဝေထောက်ပံ့ပေးသွားမှာဖြစ်တယ်လို့သိရပါတယ်။ဆလဘီကိုရီးယားပြည်သူများအနေဖြင့်မြန်မာနိုင်ငံသားများ၏ဒုက္ခအဝဝတို့အဆုံးသတ်ပြီးဒီမိုကရေစီအခွင့်အရေးများအပြည့်အဝခံစားရနိုင်သည့်အထိဆက်လက်၍ထောက်ပံ့ဝန်းရံပေးကြဖို့ကိုရီးယားနိုင်ငံအန်ဂျူဂျီကိုယ်စားလှယ်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကိုရီးယားပြည်သူများအနေဖြင့်မြန်မာနိုင်ငံသားများ၏ဒုက္ခအဝဝတို့အဆုံးသတ်ပြီးဒီမိုကရေစီအခွင့်အရေးများအပြည့်အဝခံစားရနိုင်သည့်အထိဆက်လက်၍ထောက်ပံ့ဝန်းရံပေးကြဖို့ကိုရီးယားနိုင်ငံအန်ဂျူဂျီကိုယ်စားလှယ်ကဆိုလိုက်ပါတယ်။ဒီဇင်ဘာ31ရက်မင်္ဂလာနေ့တဲ့နှုတ်ခွန်းဆက်တဝန်လွှာမှာကိုရီးယားနိုင်ငံအန်ဂျူဂျီကိုယ်စားလှယ်ဦးရတဲ့ထုံကအဆိုထားပါတယ်2025ခုနှစ်ဇန်နဝါရီလ1ရက်နေ့မင်္ဂလာနှစ်သက်အခါသမယတွင်တောင်ကိုရီးယားနိုင်ငံရှိပြည်သူပြည်သားအပေါင်းအသင်းတကွအာဏာပိုင်အဖွဲ့အစည်းအသီးသီးမှတာဝန်ရှိခေါင်းဆောင်များနိုင်ငံရေးပါတီများမှခေါင်းဆောင်များနိုင်ငံတော်ဝန်လုံးရှိဒီမိုကရေစီရေးတက်ကြွလှုပ်ရှားသည့်အဖွဲ့အစည်းအသီးသီးမှခေါင်းဆောင်များအားမင်္ဂလာအပေါင်းနှင့်ပြည့်စုံကြပါစေကြောင်းဆုမွန်ကောင်းကိုဦးစွာပို့သအပ်တယ်လို့ဆိုပါတယ်တောင်ကိုရီးယားနိုင်ငံတော်နှင့်နိုင်ငံသားများသည့်မြန်မာနိုင်ငံ၏ဒီမိုကရေစီအရေးလှုပ်ရှားမှုပေါ်များစွာစာနာထောက်ထားကြသည့်အလျောက်လိုအပ်သောအကူအညီများကိုလည်းပြည်ဝစွာထောက်ပံ့ကူညီခဲ့ကြသည့်အတွက်အထူးပဲကျေးဇူးတင်ပါကြောင်းထပ်လောင်း၍မှတ်တမ်းတင်ဂုဏ်ပြုအပ်ပါတယ်လို့ဆိုပါတယ်မြန်မာပြည်သူများကလည်းကိုရီးယားပြည်သူများ၏ဒီမိုကရေစီအရေးလှုပ်ရှားမှုများကိုတခဲနဲ့ထောက်ခံအားပေးနေသကဲ့သို့ကိုရီးယားပြည်သူများအနေဖြင့်လည်းမြန်မာစစ်အာဏာရှင်တို့၏အကြမ်းဖက်ရက်စက်ရုပ်မှန်မှုမျိုးစုံကိုစင်စစ်မပြတ်ခံစားနေကြရသည့်မြန်မာနိုင်ငံသားများ၏ဒုက္ခအဝဝတို့အဆုံးသတ်ပြီးမိမိတို့ဤသူဒီမိုကရေစီအခွင့်အရေးများအပြည့်အဝခံစားရနိုင်သည့်အထိဆက်လက်၍ထောက်ပံ့ဝန်းရံပေးကြပါရန်အလို့ညွတ်ပန်ကြားရင်းအေးဆုတောင်းတမလွာဖြင့်မင်္ဂလာတက်တဲ့အားခွန်စစ်ကြိုးစို့တော့ခွန်ဆက်တတ်လိုက်ပါတယ်လို့တမလွာမှာဆိုထားပါတယ်ခင်ဗျာ စစ်အစိုးရလက်နက်ရရှိရေးဗန်တွေငွေလွှဲပေးထားတဲ့အထောက်အထားမတွေ့ရဘူးလို့ထိုင်းညင်းဆိုဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ထိုင်းဘက်တချို့ဟာစစ်ကောင်စီလက်နက်ရရှိရေးအတွက်ငွေကြေးပြောင်းလဲမှုအကူအညီတွေပေးနေကြောင်းကုလသမဂ္ဂကျွမ်းကျင်သူတယောက်ရဲ့အစီရင်ခံစာကိုအထောက်ပံ့ဖြစ်စေမယ့်အထောက်အထားတစုံတရာမတွေ့ရှိရသေးကြောင်းထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတိုက်ဖြတ်ရေးအေဂျင်စီတို့ကဒီဇင်ဘာ30ရက်တနင်္လာနေ့မှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ရဲ့ဇွန်လကထုတ်ပြန်တဲ့အစီရင်ခံစာအရထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေဟာမြန်မာစစ်ကောင်စီရဲ့လက်နက်နဲ့စစ်ပတ်ဆိုင်ရာပစ္စည်းတွေအထက်ရန်ပုံငွေတွေကိုထိုင်းဘဏ်တွေကတဆင့်လွှဲပြောင်းပေးရခဲ့ကြောင်းထိုင်းဘဏ်တွေကတဆင့်2022ဘဏ်တာနှစ်မှာအမေရိကန်ဒေါ်လာတန်60လွှဲပြောင်းခဲ့ပြီး2023ဘဏ်တာနှစ်မှာတော့တန်120လွှဲပြောင်းခဲ့ကြောင်းသိရပါတယ်။မြန်မာစစ်တပ်လက်နက်ဝယ်ယူမှုအထက်အသုံးပြုနိုင်တဲ့ငွေကြေးပြောင်းလဲမှုအလုံးကိုစုံစမ်းစစ်ဆေးနိုင်စွာမရှိဘူးလို့ထိုင်းဘဏ်တွေကတုံ့ပြန်ခဲ့ပြီးနောက်ဇွန်လလမှာတော့ထိုင်းအစိုးရကရခိုင်ငွေပေးငွေယူမှုတွေနဲ့စုံစမ်းစစ်ဆေးနိုင်စွာတွေကိုပြန်လည်သုံးသပ်ဖို့လုပ်ငန်းအဖွဲ့အစည်းတစ်ခုဖွဲ့စည်းခဲ့ပါတယ်။ငွေကြေးအဖွဲ့အစည်းတချို့ဟာ OHCHR အစီအခံစာမှာဖော်ပြထားတဲ့သူတွေနဲ့ငွေပေးချေမှုတွေပြုလုပ်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ပေမဲ့ဒီလွှဲပြမှုတွေဟာလက်နက်ဝယ်ယူမှုနဲ့ဆက်ဆက်နေတဲ့အထောက်အထားမတွေ့ရှိရကြောင်းထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတိုက်ဖြတ်ရေးရုံးတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းဘဏ်တွေဟာသူတို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေအတွင်းတင်းကျပ်မှုအစ်စ်တွေမတူညီကြကြောင်းသုံးသပ်တွေ့ရှိရတယ်လို့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပြီးငွေကြေးခွာချမှုတိုက်ဖြတ်ရေးနဲ့အကြမ်းဖက်မှုတံပြန်မှုဆိုင်ရာချစ်ထုံးတွေကိုပြစ်တင်ဖို့လိုအပ်ကြောင်းမိမောက်ထုတ်ပြထားပါတယ်။ဒါကြောင့်ပဲတရားမဝင်ငွေကြေးထောက်ပံ့မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လမ်းကြောင်းတွေအဖြစ်ငွေကြေးဖွဲ့စည်းတွေကိုအသုံးပြုနေရတဲ့အနေအထားတွေကိုပုံမှန်ကောင်းမွန်စွာစီမံခန့်ခွဲနိုင်ခြင်းမှာဖြစ်ပြီးပုံစံသက်တွေအဖြစ်ပေါ်ထွက်လာနေတယ်လို့ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးရုံးတွေကပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာပြည်အချင်းထောင်အသေးသေးတွင်အချင်းချခံနေရသောရိုဟင်ဂျာများလူရဲစစ်သည့်တိုင်အောင်ထပ်မံချုံတောင်ခံထားရဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အချင်းထောင်အသေးသေးတွင်တရားမဝင်နေဆက်ဖြတ်ကျော်သည့်ပုံမှန်များဖြင့်ဖမ်းဆီးအရေးယူခြင်းခံထားရသည့်ရိုဟင်ဂျာများအားတွေ့ရှိရပြီးအိစိတ်ထောင်ပတိထောင်မြောင်းမြထောင်မူဦးမင်းထောင်ပြည်ထောင်တို့တွင်အဓိကထားဖမ်းဆီးအချင်းချတာခြင်းဖြစ်သည်ကိုစစ်စစ်သိရှိရကြောင်း PPNM မှသတင်းထုတ်ပြန်ပါသည်။ပတိအချင်းထောင်တွင်ရိုဟင်ဂျာ1000ကျော်အချင်းချခံထားရပြီးမြောင်းမြအချင်းထောင်တွင်ရိုဟင်ဂျာအမဆွတ်စုပေါင်း352ဦးရှိကမူဦးပေအကျဉ်းထောင်တွင်ရိုဟင်ဂျာအကျဉ်းသားကြား32ဦးနှင့်မ6ဦးစွတ်စုပေါင်း38ဦးရှိတယ်လို့ဖော်ပြထားပါတယ်။အလားတူပြည်အကျဉ်းထောင်တွင်ရိုဟင်ဂျာကြား40ဦးနှင့်ထပ်တို20ဦးရောက်ရှိခဲ့ပြီးစွတ်စုပေါင်း60ဦးရှိကအမျိုးသမီးအရေးတွက်ကိုမူအထည်ပြုရန်လိုအပ်နေဆဲဖြစ်တယ်လို့သိရပါတယ်။ထို့ပြင်အိဆိုင်အကျဉ်းထောင်တွင်ရိုဟင်ဂျာ900ဝန်းကျင်ရှိပါတယ်။အကျဉ်းထောင်တွင်ကျန်းမာရေးဆောက်ရှောက်မှုလုံလောက်စွာမရရှိခြင်းအချိန်မီဆေးကုသခွင့်မရရှိခြင်းတို့ကြောင့်ရိုဟင်ဂျာအမျိုးသား4ဦးယခုနှစ်အတွင်းတိတ်ဆုပ်ခဲ့ရတယ်လို့ဖော်ပြထားပါတယ် PPNME စုံစမ်းမှုကာလအတွင်းမြောင်းမြအကျဉ်းထောင်တွင်လွတ်ရစေတော့လဲပြန်ခွင့်မရသေးသည့် Ranger 150ဦးရှိပြီးမဟုတ်ပေအကျဉ်းထောင်၌လည်း2024လွတ်လပ်ရေးနှစ်တွင်လွတ်မြောက်တော့လဲအချုပ်သားအနေဖြင့် Ranger များကိုထောင်ထဲတွင်ဆက်လက်ထားရှိတယ်လို့သိရပါတယ်လာဝကာမှာလာရောက်ထုတ်ယူရန်ရခိုင်ပြည်သူလွှဲပြောင်းရန်တိုက်ပွဲပြင်းထန်နေ၍လုံဆောင်မရတော့ကြောင့်အကျဉ်းထောင်တွင်ချုံနောက်ထားခြင်းဖြစ်ကြောင်းစုံစမ်းသိရှိခဲ့ရပြီးဖမ်းဆီးခံထားရသည့် Ranger များသည်မိသားစု Parcel ပို့ဆောင်ပြီးသူများမရှိပါသည်ဖြင့်နိုင်ငံရေးအကျဉ်းသားများမှဝိုင်းဝန်းဆောက်ရှောက်ကျွေးပွေးထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM အနေဖြင့်နိုင်ငံရေးအကျဉ်းသားရေးအကျဉ်းသားခွင့်ရေးနဲ့လူခွင့်ရေးကိုလေးစားလိုက်တာတပ်ပိုးထားသည့်အဖွဲ့ဖြစ်၍ဖမ်းဆီးခံရိုဟင်ဂျာများအရေးကိုလည်းအသိပေးထုတ်ပြန်ရခြင်းဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မေးသည့်ဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
ရေဒီယိုအန်ယူဂျီနားဆင်နေကြတဲ့မိဘပြည်သူများရှင်အခုတစ်ခါမှာတော့ကိုအောင်မိုင်းရေးသားထားတဲ့ကျိုးတို့မြင်ရတဲ့တော်လန်ကြီးကဗျာကိုမျိုးဦးမိုးကခန်းစားရုပ်ဖတ်ထားပါတယ်ရှင်
ကျိုးတန်းရင်မှန်ရင်လွမ်းမိပါတယ်အချိန်ကုန်လူအဆုံကိုပြန်ဆုံချင်ပါတယ်ရွာဦးထိတ်မှာအမေအိုကျိုးတားမောင်ဗလာကြီးစင်စေးခဲ့ပါကွမြင်းစေးခဲ့ပါကွချစ်မငီးသမှုတပင်ထဲလိုပါတမပင်ပြိုကအသွင်ဆန်းအောင်ပွဲရှင်ကတပြေပန်းရွာဦးကျောင်းကတုံမောင်းတန်းနာခံကြတရွာလုံးတပြေပန်းကိုစီကိုင်းလို့လုံမေပြူတတိုက်မှာမောင်ကြီးကိုကြိုဖို့အရေးတမိမအိတ်မပြောမိုးစင်စင်လင်းပါလို့ဝေလီအလင်းမာလာအတင်းကြတရွာလုံး လူဆုံးပြန်စေဖို့အရင်စွမွန်ချွေပေးကပရွာဦးမှာစုဝေးတပြေတင်းဟိုမာလီဖိုးထောင်နောက်ကဟာဖိုးမောင်စင်စင်မပြတ်ရွံ့ရင်နောက်ဆုံးတယောက်ကြော်ကာသွားခဲ့ဖိုးမိန်ကိုမမြင်သူရေတိန်နစ်ရှာပြီအသည့်တရားကမြဲ့ရင်ဖိုးမိန်များစွာပြန်မလာတော့ရွာမှာလူမဆုံခဲ့တာကြပေါ်နတ်ဖန်မှာနှုတ်ဆက်သူတို့စစ်ထွက်ကြအောင်မယ်နောက်ဆုံးသွေးတဆက်ကြံ့သည့်အထစ်ပေါ်တပြေပင်ကြီးရှိနေသမျှအောင်ပွဲရှိနေမှာပဲတို့ရွာအတိတ်ထံတောတော်ညံအောင်လံတလူလူလွင့်ကြပြန်ပြိုတို့မောင်အညာချီဆောင်ပတ်တရဆက်ပြက်ခတ်တံတက်ခောက်တံများတောင်းထိုက်ကကြာစေတာကိုအောင်မိုင
်ဗီဒီယိုအညီကြီးရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတိကီတာတပုတ်ကိုစီစဉ်ထားပါတယ်ရှင်စီတက်ဒီဆိုထားတဲ့နေမဝင်အိမ်ပြန်ခြင်းလို့အမည်ရပါတယ်နားဆင်ကြည့်ပါရှင်
ဆိုးကြတိုင်းပြီးအတွက်အသက်တော်မငယ်ခွန်အောင်မြင်မသိတာဒီတိုင်းခွဲမတရားမှုများကိုအမြင်ဖြတ်မဲ့တိုင်းခွဲအချိန်နဲ့အိမ်ပြန်တဲ့နေမချတော့ဘူးအာတင်တာပါจาวอะคออาปิจนาอาโตไทบีจีฮาเมนูเยละเทมาเทเคเลเปียมะลงมาบูโลจินะแฟนไนตูเลเบอะเมนูกะรออะตะกูดองปีเยอะอาวเมมาตีจาวาตีได
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ64 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။